မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ကမ္ဘာတဝန်းမှာ IS စစ်သွေးကြွအဖွဲ့တွေရှိနေဆဲဖြစ်တယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။မြန်မာဆိုရတက်တဲ့ရခိုင်လက်နက်ကိုင် AA တို့တိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာအရက်သားတွေအတွက်အစားအသောက်နဲ့လူသားချင်းစာနာတဲ့အထောက်အပံ့တွေပေးလို့မရအောင်လို့အဆိုရတက်တွေဘက်ကပိတ်ဆို့နေတယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့စီရေးပြိပခါတွေတင်းမာနေတဲ့မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားမနေ့တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နဲ့တိုက်ကြောက်တော်မြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားပါတယ်
။မနေ့ကတော့တိုက်ပွဲဖြစ်တာကမနေ့ရောင်ဖြစ်တယ်ဗျာနော်။ဘွယ်လက်စီရဲ့မနေ့ရှင်းမှရှင်းမင်းအရှင်မနော်ဒီ
ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရဲ့ပြောခွင့်ရခိုင်ဒုက္ခပြောပြခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ပြီးတော့ဒီတိုင်းရင်းသားဒေသတွေမှာတပ်ဖက်ကအပြည့်ရက်ထားချိန်မှာပဲ MNDAA ကိုကန့်တက်နဲ့မြမတက်မတော်တို့ကြားဒီရပိုင်းနေမှာတိုက်ပွဲတွေပြန်ဖြစ်တဲ့သတင်းနဲ့အတူကမ္ဘာကလေးငယ်အများစုလူမှုရေးအရာကာကွယ်စောင့်ရှောက်မှုကင်းမဲ့နေတာဟာသူတို့ကိုစင်းရဲတွင်းတဲ့ဘဝတွေကိုတွန်းပို့ရာရောက်တယ်လို့လူအဖွဲ့အစည်းကိုပါစိုးကြိုးတွေတက်ရောက်နိုင်တယ်ဆိုပြီးတော့ UNICEF နဲ့ ILO အဖွဲ့တို့ပူးတွဲလေ့လာချက်ကထုတ်ပြန်လိုက်တဲ့သတင်းလွှာနဲ့အတူနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့တနင်္လာညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မော်နဲ့ကိုရန်တိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ကမ္ဘာတဝမ်းမှာ IS စစ်သွေးကြွအဖွဲ့တွေရှိနေဆဲဖြစ်တယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ရှန်နန်ဟန်ကပြောကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းက IS တို့သိမ်းပိုက်ထားတဲ့နေရာတွေကိုရှင်းလင်းချေမှုန်းနိုင်ဖို့အမေရိကန်ထောက်ပံ့တဲ့လက်နက်ကင်အဖွဲ့တွေရဲ့ချိုးပန်းမှုတိတိတသာတိုးတက်မှုရှိတယ်လို့လည်းယာယီဝန်ကြီးရှန်နန်ဟန်ကအာဖဂန်နစ္စတန်နိုင်ငံကိုအသွားသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သိမ်းပိုက်ထားတဲ့နေရာတွေမှာလက်ကျန်ရှိနေသေးတဲ့ IS တွေနဲ့လျှို့ဝှက်လှုပ်ရှားနေတဲ့ IS တွေရဲ့စွမ်းရည်ကတော့ကွဲပြားတယ်လို့ယာယီဝန်ကြီးကပြောပါတယ်။အမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းလုံခြုံရေးဆိုင်ရာစစ်ဆင်ရေးကိစ္စနဲ့ထောက်ပံ့ရေးကိစ္စတွေကို NATO မဟာမိတ်တွေနဲ့ဒီသတင်းပတ်ထဲမှာဆွေးနွေးဖို့ရှိတယ်လို့လည်းပြောပါတယ်။ Syria ကနေအမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းကျရင်လည်း IS တွေကိုချေမှုန်းတဲ့အထောက်အမှုကိုအမေရိကန်ကလျှို့လျူရှုထားမှာမဟုတ်ဘူးဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကလည်းပြီးခဲ့တဲ့သတင်းပတ်ကမဟာမိတ်နိုင်ငံတွေကိုအာမခံဖို့ကြိုးစားခဲ့ပါတယ်။ဆီးရီးယားအရှေ့ပိုင်းမှာ IS စစ်သွေးကြွတွေသိမ်းပိုက်ထားတဲ့နေရာ40ခုကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့အမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကပြောပါတယ်ရှင်
။အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ချန်နန်ဟန်ဟန်ကအာဖဂန်နစ္စတန်နိုင်ငံကိုတနင်္လာနေ့မှာတွားရောက်ပြီးတော့အာဖဂန်ခေါင်းဆောင်တွေအမေရိကန်တပ်မှုတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံရေးပြဿနာတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အာဖဂန်အာဏာပိုင်တွေကရေးပါတဲ့အခမ်းအနားမှာပါဝင်နေတယ်ဆိုတာကိုသူ့အနေနဲ့အလေးပေးပြောဆိုလိုကြောင်းဝန်ကြီးရှန်နန်ကသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုပြောပါတယ်။အမေရိကန်ကလုံခြုံရေးအရာအာမခံပေးမဲ့နိုင်ငံရှိရေးအတွက်ဆုံးဖြတ်ဖို့ကအာဖဂန်ပြည်သူတွေအတွက်ဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဇာမာခါလီဇတ်နဲ့တာလီဘန်တို့ကြားတွေ့ဆုံညီနိုင်မှုတွေမှာသမရအက်စပရက်ကနီအစိုးရပါဝင်ခြင်းတော့မရှိပါဘူး။လာမယ့်ဇူလိုင်လကအာဖဂန်သမရရွေးကောက်ပွဲမတိုင်မီငြိမ်းချမ်းရေးသဘောတူညီချက်တွေရနိုင်လိမ့်မယ်လို့ယုံကြည်ကြောင်းအထူးကိုယ်စားလှယ်ခါလီဇတ်ကပြီးခဲ့တဲ့သတင်းပတ်တွင်းကပြောပါတယ်။အာဖဂန်ဆွေးနွေးညီနိုင်မှုတွေပြည်လည်စေဖို့ပန်ဒဂွန်စစ်ဌာနချုပ်အနေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့နိုင်ငံတော်လုံခြုံရေးအချံပေဂျွန်ဘောလ်တန်တို့နဲ့အနီးကပ်တိုင်ပင်လှုပ်ဆောင်နေကြောင်းလည်းယာယီကာကွယ်ရေးဝန်ကြီးရှန်နန်ကပြောပါတယ်။အာဖဂန်ကအမေရိကန်တပ်တွေရှော့ချဖို့သူ့ကိုတိုက်ရိုက်ညွန်ကြားထားတာမရှိဘူးလို့လည်းပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့တနင်္လာနေ့မှာအယ်ပါဆိုမြို့ကိုသွားဖို့ရှိနေပါတယ်မက္ဆီကိုနယ်စပ်ကနေအမေရိကန်တဲကိုလူတွေတရားမဝင်ဝင်ရောက်နေတာတားဆီးနိုင်ဖို့ဒတိုင်းကစရိတ်လိုတယ်ဆိုတာကိုလူလူစုဝေးပွဲမှာထပ်ပြီးတော့အာရုံစိုက်ပြောကြားမယ်ခရီးဖြစ်ပါတယ်ဒတိုင်းကမဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ချီတက်ဆန္ဒပြမဲ့သူတွေလည်းရှိပါတယ်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းဝင်အရွေးခံဖို့စဉ်းစားနေတဲ့အယ်ပါဆိုမြို့ကလွှတ်တော်အမတ်ဟောင်းဘက်တိုအိုရူခ်ကလည်းကန့်ကွက်ဆန္ဒချီတက်ပွဲကိုဥဆောင်မှာဖြစ်ပါတယ်အမေရိကန်အစိုးရအတုံးစိအတွက်ညှိနှိုင်းနေတဲ့လွှတ်တော်အထူးကော်မတီအနေနဲ့အခုလာမယ့်တောက်ချာနေ့နောက်ဆုံးထားပြီးတော့သဘောတူညီမှုရအောင်ညှိနှိုင်းနေကြပါတယ်။သမ္မတထရမ့်တောင်းဆိုနေတဲ့ဒတိုင်းကစားဒေါ်လာ 5.8 ဘီလီယံအတီးပြူရေးကိစ္စကအထူးကော်မတီဝင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားမှာအဓိကဆွေးနွေးနေကြတဲ့ကိစ္စဖြစ်နေပါတယ်။ ဒီမိုကရက်တွေဘက်ကနေဆက်လုံခြုံရေးအတွက်အသုံးစိတ်ခွင့်ပြုဖို့လိုလားပေမဲ့တမရတောင်းနေတဲ့စရိတ်ထက်တော့အများကြီးနေပါတယ်။တကယ်လို့ February 15ရက်နောက်ဆုံးသတ်မှတ်ရမှာအသုံးစိတ်သဘောတူညီမှုမရခဲ့ရင်တော့အစိုးရလုပ်ငန်းတွေရပ်ဆိုင်ရမယ့်အခြေအနေပြန်ရောက်သွားနိုင်ပါတယ်
။ Venezuela စစ်တပ်ကနိုင်ငံ내ကိုလူသားချင်းစာနာတဲ့အကူအညီပေးလို့မရအောင်တားဆီးနေတာဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပြီးဒါဟာလူမျိုးတုံးတပ်ဖြတ်မှုနှီးပါလုံဆောင်မှုဖြစ်တယ်လို့လဲ Venezuela ယာယီသမ္မတဟွန်ဂွိုင်ဒိုကတနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်အမေရိကန်နဲ့တခြားနိုင်ငံ50ကျော်တို့ကဂွိုင်ဒိုကိုယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုထားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတချို့လူတွေမှာတာဝန်ရှိပြီးဒါကိုအာဏာရှင်အစိုးရသိပါတယ်ဒါဟာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ဟွန်ဂွိုင်ဒိုက Venezuela နဲ့ Colombia နယ်စပ်ကတရားမှာနေရာယူထားတဲ့စစ်သားတွေကိုရည်ရွယ်ပြီးတော့ပြောကြားခဲ့ပါတယ်။နိုင်ငံနယ်စပ်ကတရားပေါ်မှာတော့ Death Sea ကားတစ်စင်းနဲ့ကုန်ကား20နဲ့အတူ American ကပေးပို့လိုက်တဲ့အစားအစာတွေ၊စီးဝါးတွေ၊လူသားချင်းစာနာတဲ့အကူအညီတွေဟာ Colombia နိုင်ငံဘက်ချမ်းမှာရောက်နေတာပါ။ Venezuela သမ္မတ Nicolas Maduro ကတော့အကူအညီတွေနယ်စပ်ကနေမဝင်လာနိုင်အောင်တားထားဖို့စစ်တပ်ကိုအမိန်ပေးထားပါတယ်။American ရဲ့အကူအညီဟာသူ့အစိုးရကိုဖြုတ်ချဖို့အကြံစီရဲ့အစိတ်ပိုင်းတစ်ရပ်ဖြစ်ပြီးတော့ Venezuela နိုင်ငံအနေနဲ့လည်းအဲ့ဒီအကူအညီတွေကိုမလိုအပ်ဘူးဆိုပြီးတော့ပြောကြလိုက်ပါတယ်ခင်ဗျာ
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ကီလိုမီတာ70 kHz 106835ကီလိုမီတာ19 kHz 15565နဲ့ไลโดมีเตอร์25กิโลเฮิรตซ์ 11965 တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းအတွက်နောက်ဆုံးရနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့တိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာအရသားတွေအတွက်အစားအသောက်နဲ့လူသားချင်းစာနာတဲ့အထောက်အပံ့တွေပေးလို့မရအောင်လို့အစိုးရတပ်တွေဘက်ကပိတ်ဆို့နေတယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကပြောကြားခဲ့ပါတယ်။အစိုးရတပ်တွေဘက်ကခြေရာတွေအပေါ်လက်နက်ကြီးတွေနဲ့ပစ်ခတ်တာအပြင်ဖိနှိပ်တဲ့ဥပဒေတွေနဲ့ရွာသားတွေကိုဖမ်းဆီးနေတယ်လို့ Amnesty International ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ဟာလူခွင့်ရေးကိုဂရုမစိုက်ပဲဆောင်ရွက်နေတယ်ဆိုတာအခုနောက်ဆုံးဖြစ်ရတွေကသတိပေးနေတယ်လို့အဖွဲ့ရဲ့ဒီပဋိပက္ခတုံ့ပြန်ရေးဆိုင်ရာညွှန်ကြားရေးမှူးတီရာနာဟာဆန်ကပြောထားပါတယ်။2019 August နဲ့ September လုံးကရိုဟင်ဂျာတွေအပေါ်နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့တဲ့တပ်မတွေကိုလက်တလောသတင်းပတ်တွေကပဲရခိုင်ပြည်နယ်ဘက်မှာပြန်ချထားတယ်ဆိုတဲ့သတင်းတွေကိုလည်း Amnesty International ကရတယ်လို့ဆိုထားပါတယ်။ December လတည်းကစလို့အရသား 9,000 ကျော်အိုးအိမ်ပြည့်ထွက်ပြေးနေရတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အစိုးရတပ်တွေနဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့2018 November လကုန်ပိုင်းကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာကြောင့်ရခိုင်ပြည်နယ်ဘူးတီတောင်နဲ့ကြောက်တော်အပါအဝင်မြို့နယ်၅မြို့နယ်တခါချင်းပြည်နယ်ပလက်ဝမြို့နယ်တွေဘက်ကဒုက္ခသည်9,000ကျော်လောက်စစ်ဘေးရှောင်ထွက်ပြေးနေရတဲ့အတွက်နေထိုင်စားသောက်ရေးအခက်အခဲတွေတွေ့နေတယ်လို့အကူအညီပေးနေသူတွေက VOA မြန်မာပိုင်းကိုပြောပါရယ်ပလက်ဝဘက်ကစစ်ဘေးဒုက္ခသည်200ကျော်လဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါရယ်
ပရိပကတွေအတွင်းလိမ်မိုင်းဆိုင်ရာကြမ်းဖက်မှုဒါစီကာကွယ်ဖြစ်ရှင်းနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့ဂရုပြုထားတာတွေကိုအခိုင်အမာဆောင်ရွက်ဖို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Pramila Patton ဟာမြန်မာနိုင်ငံကို February 5ရက်နေ့ကနေ6ရက်နေ့ထိတွားရောက်ခဲ့ပြီးတော့ရန်ကုန်နဲ့နေပြည်တော်မြို့တွေကို၄ရက်ကြာတွားရောက်ခဲ့တာဖြစ်ပါတယ် Miss Patton ဟာဒီခီးစဉ်တွေမှာမြန်မာအစိုးရထိပ်တန်းတာဝန်ရှိသူတချို့နဲ့တွေ့ဆုံခဲ့သလိုအရက်ဖတ်အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအပါအဝင်တခြားနိုင်ငံကအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့လည်း February 17ရက်နေ့ထုတ်ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူမတော်တော်ဒါဟာမြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်သွားရောက်တဲ့ခီးစဉ်ဖြစ်ပြီးတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုဟာအပြုသဘောဆောင်ပြီးအစိုးရဘက်ကလှုံ့ဆော်နေရတဲ့ပတ်သက်ပြီးတော့အားတက်မိတယ်လို့လည်းပြောပါတယ်။ဒါပြင်အမျိုးသမီးတွေပေါ်ကြမ်းဖက်မှုကာကွယ်ရေးဆိုင်ရာဥပဒေကြမ်းကိုလည်းနိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီအမြန်ဆုံးအတည်ပြုပေးဖို့ကိုသူမကတိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားပြည်ပခါတွေအတွင်းလိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေတားဆီးကာကွယ်ရေးတုံ့ပြန်ရေးဆိုင်ရာပူးတွဲကြေညာချက်အရဒီကြမ်းဖက်မှုတွေကိုတိကျတဲ့အချိန်ကာလသတ်မှတ်ပြီးတိုက်ဖျက်ဖို့ကတိကဝတ်တွေကိုလိုက်နာဆောင်ရွက်ဖို့မြန်မာစစ်တပ်အတွင်းမှာလိမ်မိုင်းဆိုင်ရာကြမ်းဖက်မှုကိုတားမြစ်ပိတ်ပင်တဲ့အမိန့်တွေထုတ်ပြန်ဖို့တိုင်ကြားချက်တွေကိုအချိန်မီစုံစမ်းပြီးကျူးလွန်သူတွေကိုအရေးယူဖို့တွေလည်းပါဝင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ထဲမှာတရုတ်ကပိုင်ဆိုင်တယ်လို့ပြောနေတဲ့ Spratly ကျွန်းစုတွေနားကို American ရေတပ်ဖြတ်သန်းမော20မောင်းနှင်သွားခဲ့ပါတယ်တရုတ်တို့မြေဖို့ကျွန်းဖော်ထားတဲ့ကျွန်းတစ်ခုနဲ့ရေမိုင်12မိုင်လောက်အကွာလောက်ပဲဝေးတဲ့အထိကို ဒုံးလက်နဲ့ဖြိုခွင်းနိုင်တဲ့ဖြတ်သင်းမော20တတင်းလာနေမင်းကသွားခဲ့တယ်လို့ရေးသားကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတကာရေးပိုင်းနဲ့ထဲမှလွတ်လပ်စွာသွားလာနိုင်ခွင့်ရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဖြတ်သင်းမော USS Spronent နဲ့ USS Prebel တို့တောင်တရုတ်ပင်လယ်ကိုသွားခဲ့တယ်လို့အမှတ်ခွန်၏ရေးတပ်မဟာရဲ့ပြောခွင့်ရတပ်မှုကြီး Cleidos ကပြောပါရယ်တရုတ်တို့ကသူတို့ပိုင်တယ်လို့ပြောနေတဲ့ရေးပြင်းနဲ့နမိတ်ထဲမှာစစ်ရေးဆောင်ရွက်မှုတွေကိုတိုးမြင့်လုပ်နေတာနဲ့အတူအဲ့ဒီနေရာတွေဟာနိုင်ငံတကာပိုင်နက်တွေဖြစ်တယ်ဆိုတာကိုစိန်ခေါ်တဲ့အနေနဲ့အမေရိကန်ကအခုလိုစစ်သည်မော်တွေတွားရောက်တာဖြစ်ပါတယ်တရုတ်တို့မြေဖို့ကျွန်းဖော်ထားတဲ့ကျွန်းတုခုနှစ်ခုတည်းက Mischief Reef ကျွန်းနာကိုဖြတ်သင်းမော20ဒီကနေ့တွားခဲ့တာပါအခုလိုမျိုးအမေရိကန်ရေတပ်သင်္ဘောတွေသွားခဲ့ပြီးမကြခင်မှာပဲကြိုတင်အကြောင်းမကြပဲသူတို့ပိုင်နဲ့ထဲကိုဖြတ်သွားတာကန့်ကွက်မကျေနပ်ကြောင်းတရုတ်တို့ဘက်ကတုံ့ပြန်ပါတယ်အမေရိကန်ရဲ့လှုပ်ရက်ကတရုတ်ဥပဒေသားမကနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးတော့တရုတ်ရဲ့အချုပ်အခြာအာဏာကိုထိပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူဟွာချုံရင်းကပြောပါတယ်ဒေသတွေငြိမ်းချမ်းလုံခြုံမှုကိုထိခိုက်တဲ့လှုပ်ရက်ဖြစ်ပြီးတော့အချုပ်အခြာအာဏာကိုကာကွယ်ဖို့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလုပ်သွားမယ်လို့လည်းပြောကြခဲ့ပါတယ်
အမေရိကန်နိုင်ငံလော့စ်အန်ဂျလိစ်မြို့မှာကျင်းပခဲ့တဲ့တနစ်တာဂရမ်မီဂီတဆုပေးပွဲမှာတော့အမျိုးသမီးတွေအတော်များများစုတွေရသွားခဲ့ပါတယ်ဒီပွဲကိုအမေရိကန်သမ္မတဟောင်းဂရော်မီရှယ်အိုဘားမားလည်းကြိုတင်ကြေညာခြင်းမရှိဘဲတက်ရောက်ခဲ့ပြီးတော့ဂီတကသူ့အတွက်ဘလောက်ထိအရေးပါတယ်ဆိုတာကိုပြောကြားခဲ့ပါတယ်2018အတွက်တနစ်တာအကောင်းဆုံးတေးအယ်ဘမ်စုကိုတော့မတ်ဂရိတ်ရဲ့ Golden Hour ကရသွားပါတယ်အကောင်းဆုံး rap guitar တေး album စုကိုတော့အမျိုးသမီး rap အဆိုတော် Cardi B ရဲ့ Invasion of Privacy ကရပါတယ်ဒါအမျိုးသမီး rap အဆိုတော်တွေကဒီစုကိုပထမဆုံးရတာလည်းဖြစ်ပါတယ်ကဘာကျော် pop အဆိုတော် Lady Gaga ကတော့စုနှစ်ခုရသွားပါတယ်သူရဲ့ John Where Do You Think You're Going ဆိုတဲ့သချင်းကအကောင်းဆုံး pop solo တေးသချင်းစုရသွားတယ်လို့ Bradley Cooper နဲ့တွဲဆိုထားတဲ့ Shallow သချင်းက pop guitar ဇုံတွဲဒါမှမဟုတ်အဖွဲလိုက်တနစ်တာအကောင်းဆုံးစုကိုရသွားခဲ့တာပါAriana Grande ကတော့သူ့ရဲ့ Sweetener တချင်းနဲ့တနစ်တာအကောင်းဆုံး Pop Association စုကိုရသွားပါတယ်။မျိုးဆက်တွေတဲကအကောင်းဆုံး Association စုကိုတော့ Dua Lipa ကရသွားပါတယ်။အကောင်းဆုံးတန်စင်နဲ့ Blue Tea Guitar Album စုကိုတော့ Asia အဖွဲ့ကရသွားပြီးတော့အကောင်းဆုံးကြီးလက်တချင်းစုကိုတော့ Musgrave ရဲ့ Butterfly ကရသွားခဲ့တာဖြစ်ပါတယ်။ဒါပြင်ဒီနှစ်စုပေးပွဲအတွက်မှာ American ရဲ့နာမည်ကြီးအမျိုးသမီး Association အုပ်ဖြစ်တဲ့ Dolly Parton နဲ့ Diana Ross တို့ကိုလည်းဂုဏ်ပြုခဲ့ကြပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စစ်ရေးပဋိပက္ခတွေဖြစ်ပွားနေစေမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AU တို့အကြမ်းတော်မနေ့တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကြောက်တော်မြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားချိန်မှာဒေသခံတွေဟာဘေးလွရာကိုတိမ်းရှောင်နေရတယ်လို့ကျောင်းနေအရွယ်ကလေးငယ်တွေကလည်းစာမဝဲဖြေဖို့အခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားရာဒေသကိုတပ်မတော်နဲ့နေမြေကရဲတွေဘက်ကစစ်ဆေးမှုတွေလုပ်နေပါတယ်။အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်းနိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးနယ်ကြောက်တော်မြို့နယ်တွင်မှာရခိုင်တပ်မတော်နဲ့မြမတပ်မတော်တို့အကြားမနေ့ကတနင်္ဂနွေနေ့စရက်ထဲမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။မနေ့ကတော့တိုက်ပွဲဖြစ်တာနဲ့နေ့ရောင်ဖြစ်တယ်ကနော်။ဘွာလက်စီရဲ့မနေ့ရှင်းမှာရှင်းမင်းရှင်းမှာနော်ဒီရခိုင်ပြည်မြောက်ဦးမြို့နယ်ထိုက်ဝပင်ရွာရဲ့အရှိတ်အဝက်1.5ကီလိုမီတာအကွာမှာအဲရန်ကုန်စစ်တေကာလမထိုက်ဝပင်ရွာနဲ့ပေါက်ကွင်ကျင်းရွာကြားမှာဒီဗမာစစ်တပ်ရဲ့ကားရှိစီးပါတဲ့အဲ့ဒီစစ်ရင်တန်းကိုကျွန်တော်တို့ဒီရခိုင်တပ်တို့ကအနေကြားဖြတ်တိုက်ခိုက်တာရှိနေတာဖေဖော်ဝါရီလနေ့မှာပေါ့နော်နေ့လယ်မနာရီလောက်မှာနော်ဒီကြောက်တော်မြို့နယ်တောင်မင်းသွားရွာရဲ့ထောင်ဖက်1.5ကီလိုမီတာအကွာဝေးမှာနော်ကျွန်တော်တို့ဒီခန်းချမတို့တပ်ဖွဲ့တွေရှိတဲ့နေရာကိုအင်အားနေရာလောက်ရှိတဲ့မြန်မာစစ်တပ်ရဲ့တမန်နှင်းနဲ့လက်အောက်ခံတော့တိုင်းရင်းပြင်းကနေပြီးတော့ဝင်ရောက်လာတဲ့တပ်ကြောင့်မို့လို့နော်ခီးကျတိုက်ပွဲဖြစ်ခဲ့တယ်ကြာတိုက်ပွဲမှာတော့မြန်မာစစ်တပ်ဘက်ကနေပြီးတော့ဒါအကြဆုံးအထိခိုက်များတယ်အဲ့တော့ကျွန်တော်တို့ခိုင်တမ်းတို့ဖက်ကလည်းပဲရဲဘော်တို့တိုင်းပြည်နဲ့လူမျိုးတို့အဖက်ပေးကြရတယ်
မနေ့ကဖြစ်တဲ့စိုက်ပွဲကြောင့်ချောင်းတူကျေးရွာကအမျိုးသမီးနဲ့ကလေးတွေပါဝင်ရွာသားနေရာခန့်စစ်ဘေးတင်းချောင်းနေရတယ်လို့တင်းချောင်းသူတွေထဲမှာလက်တော်စာမွေးပွဲဖြေဆိုရမယ်ကြောင်သားတွေရှိနေတယ်လို့ချောင်းတူရွာသားတို့ကပြောပါတယ
်ဒီခလေးတို့မမလေးလေးတင်းချောင်းရတာ200ကျော်တယ်ဗျဒီရိုးတရုတ်ကင်မဘုံကြီးကြောင့်ပါလေအဲ့မှာကြောင်သားတွေလည်းပါတယ်ဗျဒီနေ့အလေတန်းတို့စာမွေးပွဲမပြီးသေးဘူးလေဒီကလေးတွေကလည်းအကုန်လုံးအဆုံးမရှိတော့ဘူးဆောင်နေတဲ့သူတွေရှိတယ်အဲ့တော့သမွေးဘွယ်ရှိဖို့ဆောင်ရတယ်အဲ့လောက်တော့ရှိနေမယ်ခုနကဥဆောင်ရင်မှာလာပြီးတော့၃မိနစ်လောက်ပဲလို့ပြောတယ်
ကျောက်တော်မြို့နယ်တောင်မင်္ဂလာရွာနယ်ချောင်းသူရွာကြားဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ချောင်းသူကြီးရွာဘက်ကတိမလက်မှာတမတော်နဲ့နေမြေခံရဲတပ်ဖွဲ့တွေကနေတိုင်တက်စင်းဝင်ရောက်စစ်ဆေးမှုတွေပြုလုပ်နေတယ်လို့လဲအဆိုပါတည်ရခံကပြောပါတယ်။ကြာကြာရင်းတဲ့ဆန်ကတခြားမှုရဲ့ရဲတပ်အဆိုရဲ့သူကအင်ဆောင်ကြီးတွေကိုစစ်ဆေးရတယ်ပါလို့လုပ်တယ်။ဒါဘလောက်ပါလဲဒီလိုရတယ်တော့အရောက်၃၀လ Dibabu. Monica Chowdo Munit, Chipwa, Taipwa, and Batalu, Tamaro, the Reman, Pianja, Yipwa, Trebe, Dreamu, Pumujo, so Mintonga, Kulu, Piovare. ไอ้เจ้าตะแกงมูสิโดมะเนปูไหลลงมาเนาะไอ้เจ้าตอนนาลีมาไอ้ตรงนี้ที่เนี่ยละพี่ไก่แกงยามมูมูฉิออกไปไต้ป่วยพิเศษเฉินเนี่ยตีสิทธิ์ตีอ่ะบ่อนาปายตันเสร็จฐานะจุกก็ตําหมอเปียวยิสุกุ้ยชิดูก็เสร็จด้วยไปแม้แหละเสร็จด้วยไม่อยากชิแค่บ่าวญาติตําหมอเนี่ยยะคันละนะกันอีอีพั่วจาเฟวอรีละ 4 เนี่ยก็ฉิมิเนี่ยปละวะมุเนี่ยทุบปีหยวนเนี่ยชิมะเต็งหยวจาไต้ป่วยพิพัวแก่ดุลูยะคันปีเนี่ยจောက်ผู่ขยันอั้นมุเนี่ยชောက်ชုံหยวนนี้มาแหละ 2019年2月18日，尼玛达姆罗内一看，两个人一破路，大伯的三大皮包尼在皮皮罗，一看皮内阿缪内内，前面内布拉瓦缪内对白嘛，设备灯箱内亚路看得长焦细烂的皮，设备箱内这内台三道伊马克对内台路嘞，阿古尼皮一破的个标瓦嘞，第六大伯皮身内对，前面内布拉瓦缪内是箱内亚焦哈，印尼前冰兰这白古巴，特别多的是内大焦，第六对所有米浆物嘞，都看对面三亚，古拉达姆个马哈民吉尤 UNHCR个，皮格的道家内马。 民进党UNSC啊，个，比格的道家内嘛，今年才投票表述开罢了。密码所要配合着，单一党也要牢固，一破案的，平了的人家被扩散多的路也哈，一年前的人家，哪里没说嘛哦，路上那批人的路，比格的道家内个，人家办的人事儿里头嘛，何必他办的，怎么样？
南国一天被布盖拉批巴的是，十比罗香槟的苗白白马嘞，果敢站内，是得住家带外的批的人固定别别家马嘞。但么罗巴个是单地大阿古马雷拉达，他怕得别一他的旮旯里对马呗，香槟的苗白地大马罗 MNDAA
路口嘞，过干这块呢，你妈他们路家地也摆你的嘛，带外的特别罗批发给的路，过干这块把个标牌嘞，过干这块把个，地拉里也你老家的啥地批发给的路，标书给比罗，他们罗把个罗地拉西也呢，过也的嘛，过干这把个，一定阿他妈路的树上那呢，南面叫谁楼下那叫带外的批发的，所以昨天特别他把嘞，阿别生过罗，VOA密码把一天到过么早个，昨天被捕他把嘞。
好嘅，咁我不讲，毕竟呢，二零一八年十月呢个，人家苏联部个前呢，香槟呢个，是当地的阿古嘛，是伊楼上某人家三张金牙币嘛，香槟呢一段大波瑞认得你阿个，这些白人段他们批驳阿拉吧，那些大波瑞批驳你的钱呢个，MNDA个骨干这破业，表演事故是都无碰为难个，阿苦路表白的。这些呢阿内啥个，库提讲撇的。 啊，这个呢，就那路乌干地大嘛，现在，那比如蒙古地大拍过，喏，咱人面闹钱么，喏，蒙蒙古地大拍嘛，现在，那比如南球，南球那你看那嘛，是吧呢？没有那个，第二排要，再过个，再也没可能拿以前那样的适当拿，嗯，总是没那老家的，嗯，这个呢，啊，这个的，你这么多，就那路土司。
都是问了吧？今年都庙里的人咋嘛了？MNDA破下，咱们把个事业楼项目一三他那个困港右边，公路庙内对嘛，路的树上那古井，南面蕉龙楼下了，超近比如开张的，咱们是将个南面龙泉县上月开呀嘛，地拉西安的古源内瑞嘛，公路庙内蒙着几月尼嘛，带不会批八笔 MNDA，也是看这酷狗，顶白那个将破表他罢了。
这批是嘛？咱们个实地的去，体格大家也该讲的。路的树上砍下多的，变来路苗也多，十来上元的长，苗窝的人啥嘛，跑遍他罢了。那从前那个对内部，咱们个表演事故许多个，十多个被灭，封了看批数了，没事干罢不。公路庙内，我瞧也木有一年来不干了。不批的面，这道庙内的内山个内大门是路线，内内老小门。
冇话冇接，不接咪是咪？阿拉拉小庙内头有吧？这到庙内头嘛，老老在哦，意思呗。意思就原来的那赵兰咯，公路龙州人土匪他来了。 ပြီးခဲ့တဲ့လပိုင်းကကွန်လုံမျိုးနယ်အတွင်းမှာလူသစ်စုဆောင်ခံရသူပေါင်း24ယောက်ရှိကြောင်းနဲ့ပြန်လည်လွတ်မြောက်လာတာမရှိသေးကြောင်းဆက်ပြောပါတယ် TNLA ခေါ်တအန်းပလောင်အဖွဲ့တွေကတော့တိုက်ပွဲဖြစ်ပွားတာမရှိကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကပြောပါတယ်
ကျွန်တော်ဒီမှာတော့တရကတလူရှာမှုမှာတော့ဒီကံပေါ်မှာအမြင်တော့လာမှုရရှိတယ်ဒီဖြစ်မှုကတော့မရှိဘူးဗျာ
ဇန်နဝါရီလ22ရက်နေ့ကတော့အစိုးရရဲ့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ဟာတရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးပြီးဒီလအတွင်းမှာ KIO အပါအဝင် TNLA တအန်းပလောင် MNDAA ကိုကန့် AA ရခိုင်တပ်ဖွဲ့တွေနဲ့အစိုးရတွေ့ဆုံဖို့သဘောတူထားပါတယ်ဒီတွေ့ဆုံပွဲမှာဘယ်ဖွဲ့တွေပါဝင်မယ်ဆိုတာတိတိကျကျမထုတ်ပြန်သေးပေမဲ့ပြည်တော်စုနေနောက်ပိုင်းမှာတွေ့ဆုံနိုင်မယ်လို့ခန့်မှန်းထားကြပါတယ် MNDA အဖွဲ့ရဲ့ပြောခွင့်ရသူဦးဖုံးဝင်းနိုင်ကအပြစ်ခတ်ရက်စဲရေးအတွက်ဆက်သွယ်ဆောင်ရွက်နေပြီးပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကအကြောင်းကြားလာတာကိုစောင့်ဆိုင်းနေကြောင်းပြောပါတယ
်ကျွန်တော်တို့ကအခုစပြီးဒီလိုနဲ့ပြန်ချိန်ဆက်လုပ်နေပြီအဲအဲ ceasefire နဲ့ပတ်သက်ပြီးကျွန်တော်တို့ကဖြစ်စီချင်တာဒါပေမဲ့အခုလောလောဆယ်ကျွန်တော်တို့ FPNCC အဖွဲ့ဝင်ဖြစ်တော့ FPNCC ဖက်လို့ကျွန်တော်တို့ဘလို့တင်းလာမယ်မသိသေးကျွန်တော်တို့အမိန့်ကိုစောင့်နေရ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာတော့ဒီလ9ရက်နေ့က RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းအကြားတိုက်ပွဲဖြစ်ပွားတာကြောင့်စစ်ရှောင်ပြည်သူ900လောက်ထပ်မံထွက်ပြေးနေရတယ်လို့တီဘောမျိုးနယ်အတွင်းမှာလည်းစစ်ရှောင်ပြည်သူ900လောက်ဟာပြီးခဲ့တဲ့လပိုင်းတွေကဖြစ်ပွားတဲ့တိုက်ပွဲကြောင့်ကယ်ဆယ်ရေးစခန်း3ခုမှာရောက်ရှိနေပြီးနေရက်မပြောင်းနိုင်ကြသေးပါဘူး
Fresh မြန်မာခင်ဗျာအခုလာမဲ့ February 12ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေမျှော်မှန်းခဲ့ကြတယ်ပြည်အောင်စုတရပေါ်ထွန်းရေးပြည်လုံးစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်82နှစ်မြောက်ခဲ့ပြီမဲ့တိုင်းသားအဖွဲ့အစည်းတွေကဒန်းတူရေးနဲ့ကိုပိုင်ပြတန်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရဆဲပါပင်လုံစိတ်ဓာတ်ကိုအရင်ပြုတ်ပြီးတော့ဒုတိယပင်လုံညီလာခံဆိုပြီးတော့လက်ရှိဆွေးနွေးကလည်း Federal ပြည်ထောင်စုတိဆောက်ရေးအတွက်ကြိုးပမ်းနေရဆဲပါတိုင်းသားတွေလူလာကြတဲ့ပြည်ထောင်စုတိဆောက်ရေးမှာဘလို့အခက်အခဲတွေရှိနေလဲဖြစ်နိုင်ခြေအလားအလာကောင်းတွေကဘလောက်ရှိသလဲလာမဲ့အင်ဂါနီညဒိုင်အလီလိုက်စီစဉ်မှာဆွေးနွေးကြအောင်ပါပါဝင်စနစ်မိများလူရတဲ့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12392382555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
။မနေ့ပြန်အင်္ဂါညဒဲအလီလိုက်အစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့ကမ္ဘာကလေးငယ်အများစုလူမှုရေးအရာကာကွယ်စောင့်ရှောက်မှုကင်းမဲ့တဲ့အခါမှာတော့လူအဖွဲ့အစည်းကိုဘယ်လိုမျိုးဆိုးကျိုးတွေတက်ရောက်စေမလဲဆိုတဲ့သတင်းလွှာကိုတင်ဆက်ပေးကြပါမယ်။ကမ္ဘာမှာရှိတဲ့ကလေးငယ်အများစုဟာလူမှုရေးအရာကာကွယ်စောင့်ရှောက်မှုကင်းမဲ့နေတာကိုလေ့လာတွေ့ရှိခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့ကြီးဖြစ်တဲ့ကမ္ဘာအလုံသမအဖွဲ့ချုပ် ILO အဖွဲ့နဲ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF တို့ရဲ့ဒီပူးတွဲလေ့လာမှုအရာကတော့ဒါဟာသူတို့ကိုဆင်းရဲတွင်နဲ့တဲ့ဘဝတဲကိုတွန်းပို့ရာရောက်တယ်လို့လူအဖွဲ့အစည်းကိုပါဆိုးကျိုးတက်ရောက်စေတယ်ဆိုပြီးပြောပါတယ် VOA သတင်းတောက် Lisa Schlein ဂျနီဗာမြို့ကပြပို့ထားတဲ့သတင်းလွှာကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင
်လေးလာတွေးရှိချက်တွေအရငွေကင်းစားကနေအသက်14နှစ်ကြားအရွယ်ကလေးတွေရဲ့၃ပုံ၃ပုံသာလူမှုရေးအရာကာကွယ်စောင့်ရှောက်မှုကိုရရှိကြပြီးကျန်တဲ့၃ပုံ၂ပုံဖြစ်တဲ့တန်း1300သောကလေးတွေဟာကာကွယ်စောင့်ရှောက်မှုကင်းမဲ့နေတယ်လို့အဲလိုကမ္ဘာလူ့သမားအဖွဲ့ချုပ်နဲ့ကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF တို့ရဲ့အစိုးရခံစားကဆိုပါတယ်ပြည်တွင်းအသတင်းကွန်ထရိုးလုပ်မှုရဲ့တိရခိုင်နှုံကြော်ကြော်လောက်ကသာကလေးတွေအတွက်လူမှုရေးကာကွယ်စောင့်ရှောက်မှုကိုလုပ်ပေးနိုင်တာတွေ့ရတယ်လို့အဲလိုအဖွဲ့လူမှုရေးကာကွယ်စောင့်ရှောက်မှုဌာနဒါရိုက်တာ Miss Isabel Otis ကပြောပါတယ်ဒီပြဿနာကိုဝန်ဝန်းဖြေရှင်းမှုနည်းနေသေးတယ်လို့သူကဆိုပါတယ
် And of course the numbers worsen as we go by region in Africa for instance children represent 40%
ဒေသကြီးတွေလိုက်အရေးအတွက်တိုးလာတာကသိကြပါတယ်ဥပမာအာဖရိကတိုက်မှာဆိုရင်အာဖရိကလူဦးရေအားလုံးရဲ့40ရာခိုင်နှုန်းကကလေးတွေဖြစ်ပေမဲ့အဲ့ဒီဒေသမှာ 3.6 ရာခိုင်နှုန်းသာကလေးတွေအတွက်လူမှုရေးကာကွယ်စောင့်ရှောက်မှုကဏ္ဍမှာရင်းနှီးမြှုပ်နှံတာကိုတွေ့ရပါတယ်
ဥရောပနဲ့အလဲပိုင်းအာရှဒေသမှာကလေးတွေအတွက်ရန်ပုံငွေချပေးမှုအများဆုံးဖြစ်ပြီး89ရာခိုင်နှုန်းသောကလေးတွေဟာလူမှုရေးကာကွယ်စောင့်ရှောက်မှုကိုရကြပါတယ်။ဒုတိယလိုက်တာကအမေရိကန်ပြည်ထောင်စုဖြစ်ပြီးစောင့်ရှောက်မှု66ရာခိုင်နှုန်းရှိပါတယ်။ အာရှနဲ့အာဖရိကမှာတော့အဆိုးဆုံးစံချိန်တင်နေတယ်လို့ဆိုပါတယ်။အာရဗ်နိုင်ငံတွေနဲ့ပတ်သက်လို့တော့အချက်လက်မရှိဘူးလို့အစိုးရခန်းစားကထောက်ပြပါတယ်။အလွန်အမင်းစင်းရဲမွေးတေမှုကဒီကလေးတွေရဲ့ဘဝကိုရောသူတို့နေထိုင်တဲ့လူအဖွဲ့အစည်းကိုပါရိုက်ခတ်မှုတွေရှိစေတယ်လို့အစိုးရခန်းစားထဲမှာအဓိကမိမောင်းထုတ်ပြောတာပါတယ်။ UNICEF အဖွဲ့ရဲ့ကလေးသူငယ်စင်းရဲမှုတိုက်ဖျက်ရေးနဲ့လူမှုရေးကာကွယ်စောင့်ရှောက်မှုဌာနအကြီးအကဲဒေးဗစ်စတီးဝတ်ကတော့ကမ္ဘာပေါ်ကကလေးတန်း390နီးပါးရဲ့အသုံးစေးဟာတစ်နှစ်အတွက်$2တောင်မပြည့်ဘူးလို့ပြောပါတယ်
I think one of the most striking statistics which emerges is that children are 2 times as likely to be living in poverty as
သူချာချာသိလာရတဲ့အချက်တစ်ချက်ကတော့ကလေးတွေဟာအရွယ်ရောက်ပြီးသူလူကြီးတွေတဲ့နှစပိုပြီးစင်စင်ရရနေရဖို့ရှိတယ်ဆိုတဲ့အချက်ပါဒါကြောင့်အခုဆိုကလေးတွေအတွက်အရန်ဆိုရင်စရာကောင်းလာပါတယ်ဘာလို့လဲဆိုတော့ဆင်းရဲမွေးတေမှုကကလေးတွေရဲ့တဘွာလုံးနဲ့ဆိုင်တာကြောင့်ပါအာဟာရဖြစ်ဖို့ကျန်းမာရေးစောင့်ရှောက်ပေးဖို့နဲ့ပညာရေးဆိုတာတွေကဘဝမှာနောက်တစ်ကြိမ်အခွင့်အလားမရှိတော့လို့ပါ
ဒါကကလေးတွေအတွက်ဆိုးကျိုးရိုက်ခတ်မှုဖြစ်တယ်လို့လူအဖွဲ့အစည်းနဲ့စီးပွားရေးနယ်ပယ်အတွက်ပါရိုက်ခတ်မှုရှိစေတယ်လို့စတီးဝတ်ကပြောပါတယ်။ဒါကြောင့်ကလေးတွေအတွက်လူမှုရေးဆိုင်ရာအကာအကွယ်ပေးမှုကိုအမြန်ဆုံးကြေကြေပြန့်ပြန့်လုပ်ဖို့လိုတယ်လို့သူကဆိုပါတယ်။အဲ့ဒီထဲမှာကလေးတွေအတွက်ကမ္ဘာလုံးဆိုင်ရာငွေကြေးထောက်ပံ့မှုအစီအစဉ်လဲထည့်စင်းစားဖို့ ILO နဲ့ UNICEF အဖွဲ့တွေကတိုက်တွန်းထားပါတယ်။လက်ရှိအထောက်အထားတွေကိုကြည့်ရင်အားနည်းသူတွေရဲ့စင်းရဲမှုတန်တရာကနေရုန်းထွက်နိုင်ဖို့ဆိုရင်ငွေကြေးထောက်ပံ့မှုကတိတ်ကိုအရေးပါတယ်လို့အစိုးရခန်းစားရေးသားသူတွေကအကြံပေးထားကြပါခင်ဗျာ
။ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7 ဂျိုရူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြေညာပေးပါမယ်ရှင
်။ကမ္ဘာတဝန်းမှာ IS အသွေးကြောအဖွဲ့တွေရှိနေစေဖြစ်တယ်လို့အမေရိကန်ယာယီနိုင်ငံသားရေးဝန်ကြီးပက်ချန်နဟန်ကပြောကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းက IS တို့သိမ်းပိုက်ထားတဲ့နေရာတွေကိုရှင်းလင်းချေမှုန်းနိုင်ဖို့အမေရိကန်ထောက်ပံ့တဲ့လက်နက်ကိုင်အဖွဲ့တွေရဲ့ကြိုးပမ်းမှုဟာလည်းတည်တည်တတ်တတ်တိုးတက်မှုရှိတယ်လို့ယာယီဝန်ကြီးရှန်နဟန်ကဒီအာဖဂန်နစ္စတန်နိုင်ငံကိုအသွာသတင်းတောက်တွေကိုပြောကြားခဲ့တာပါအမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းလုံခြုံရေးဆိုင်ရာစစ်ဆင်ရေးကိစ္စနဲ့ထောက်ပံ့ရေးကိစ္စတွေကိုနေတိုးမဟာမိတ်တွေနဲ့ဒီတံတားထဲမှာဆွေးနွေးဖို့ရှိတယ်လို့လည်းသူကပြောပါတယ်ဒီယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ဟာအာဖဂန်နစ္စတန်နိုင်ငံကိုဒီကနေ့သွားရောက်ပြီးတော့မှဒီအာဖဂန်ခေါင်းဆောင်တွေအမေရိကန်တပ်မှုကြီးတွေနဲ့တွေ့ဆုံခဲ့တာပါအမေရိကန်ကလုံခြုံရေးအရာအာမခံနိုင်ပေမဲ့နိုင်ငံရဲ့ရှေ့ရေးအတွက်ဆုံးဖြတ်ဖို့ကအာဖဂန်ပြည်သူတွေပဲဖြစ်တယ်လို့သူကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ်ကတော့ဒီကနေ့တင်းတင်းလာနေမှာအယ်ပယ်ဆိုမြို့ကိုသွားဖို့ရှိပါတယ်မက္ကဆီကိုနယ်စပ်ကနေအမေရိကန်တဲကိုလူတွေတရားမဝင်ဝင်ရောက်နေတာတားဆီးနိုင်ဖို့ဒတိုင်းကာစိတ်လူတွေဆိုတာကိုလူလူစုဝေးဝဲမှာထပ်ပြီးတော့အာယုံဆိုင်ပြောကြမယ်ခီးစဉ်ဖြစ်ပါတယ်ဒတိုင်းကာမဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ချီတက်ဆန္ဒပြကြမယ်သူတွေလည်းရှိပါတယ်ဗင်နီဇွဲလားစစ်တပ်ကနိုင်ငံတည်းကိုဒီလူသားချင်းစာနာတဲ့အကူအညီတွေပေးလို့မရအောင်တားဆီးနေတာကလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပြီးတော့ဒါဟာလူမျိုးရုံးတပ်ဖြတ်မှုနှီးပါလှုပ်ဆောင်တာဖြစ်တယ်လို့ဗင်နီဇွဲလားယာယီသမ္မတဟွမ်ဂွိုက်ဒိုကတနင်္ဂနွေနေ့ကသတိပေးလိုက်ပါတယ်အမေရိကန်ကပေးတဲ့အစားအသောက်ဆေးဝါးနဲ့လူသားချင်းစာနာတဲ့အကူအညီတွေဟာကိုလံဘီယာနိုင်ငံဘက်ကနေဝင်ခွင့်ပေးဖို့တောင်းဆိုနေပေမဲ့ကိုလံဘီယာဘက်ကနေဗင်နီဇွဲလားဘက်ကိုသွားတဲ့လမ်းမကြီးပေါ်မှာကုန်တင်ကားကြီးတွေဓာတ်ဆီကားတွေနဲ့တားဆီးပိတ်ဆို့ထားပါတယ်ရှင်
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကဆုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is